ကချင်ပြည်နယ်မြစ်ကြီးနားမြို့ဗလာမင်းတင်တရာအနီးတနတ်တန်ရနဲ့တည်ဆုံခဲ့ရတဲ့ခေါင်းဆိုင်အောင်ရဲ့အမှုစီရင်ချက်ကိုကချင်ဒေသခံတွေကမကျေနပ်နိုင်တဲ့အတွက်ကာကွယ်ရေးဦးစီးချုပ်စီကိုစတင်မယ်လို့ပြောပါရယ်အမှုကိုအရက်ဖက်တရားရုံးမှပြန်လဲစစ်ဆေးနိုင်ရေးအတွက်လဲကြိုးပမ်းနေကြပါရယ်ဒီတည်ဆုံမှုနဲ့နောက်ဆုံးစီရင်ချက်စီရင်ဆုံးဖြတ်ချက်တွေပေါ်မှာနှစ်ဖက်အတိုင်းဝိုင်းကလူမှုကွန်ရက်တွေမှာလည်းမကြေမနက်သုံးသပ်မှုတွေရှိနေတာပါအမှုသွားအမှုလာရဲ့အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်မေခါကပြောပြမှာပါရှင
်တနတ်တိမှန်တည်ဆုံခဲ့တဲ့ဂွန်ဆိုင်အောင်အမှုနဲ့ပတ်သက်လို့တက်မတော်မှရဲတပ်သားမောင်မောင်ကိုအလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်အမိန့်ချလိုက်ပါတယ်အမှုကိုကချင်ပြည်နယ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပါခါမှာရှိနေတဲ့စစ်တရားရုံးကအမိန့်ချလိုက်တာဖြစ်ပါတယ်အမှုနဲ့ပတ်သက်လို့ကချင်ပြည်နယ်ကဒုတိယရဲမှူးကြီးမျိုးတူရာမောင်ကတော့အခုလိုပြောပြတာပ
ါကျွန်တော်ကတော့အခုလက်ရှိကတော့ဒီဒွန်ဆိုင်အောင်ကိစ္စမှာတော့ကျွန်တော်တို့ကဒီလေဘက်မှာအမှုဖွင့်လိုက်တယ်ပေါ့နော်အမှုဖွင့်ပြီးတော့မှအမှုစစ်ဆေးတယ်အမှုစစ်ဆေးပြီးတဲ့အခါကျတော့မှကျွန်တော်တို့ကဒီဟာကတပ်မတော်သားဖြစ်တဲ့အတွက်ကိုတပ်မတော်ကိုပြန်ပြီးတော့မှဟိုလွှဲပြောင်းပေးလိုက်တယ်တပ်မတော်ကနေမှဒါဆိုစစ်ကုန်ရုံးနဲ့စစ်ဆေးတာပါစစ်တရားရုံးနဲ့စစ်ဆေးတာပေါ့နော်အခုလက်ရှိကတော့ကျွန်တော်တို့စစ်တရားရုံးကတော့သူ့စစ်ဆေးတာကတော့ကျွန်တော်တို့သိရတာဒီမြောက်ပိုင်းနဲ့စစ်တာကတုံးမှာပဲစစ်ဆေးတာသူနဲ့ပတ်သက်တဲ့ဟာဒီကတော့အခုဟိုဟာကတော့ကျွန်တော်တို့စုံစမ်းပေါ်ထုတ်လို့ရတာမများကတော့ကျွန်တော်တို့ကဟိုပေးလိုက်ပြီလွှဲပေးလိုက်ပြီတို့ကလည်းကျွန်တော်လည်းတို့ဟိုဟိုထွက်ပြေးနေရတယ်ရှိတယ်တင်းဆောင်နေရတယ်ရှိတယ်ပေါ့နော်
တိတ်ဆုံးသွားတဲ့ဂွန်ဆိုင်အောင်မိဘတွေဘက်ကတော့အမှုရဲ့တရားစီရင်မှုကိုမမျှတဘူးလို့ယူဆတာကြောင့်တရားမျှတဖို့အတွက်ကာကွယ်ရေးဦးစီးချုပ်စီကိုစတင်သွားမယ်လို့တရက်လိုဘက်ကကူညီဆောင်ရွက်ပေးနေတဲ့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ခံဦးဇော်ချိတ်ကပြောပါရစေ
။ကျွန်တော်တို့အမြင်ကျတော့တရားမျှတမှုတော့မရှိဘူးပေါ့ကွာ။အဲ့ဒါကြောင့်ဂွန်ဆိုင်အောင်ရဲ့မိသားစုတွေကတော့ပြန်ပြတော့ဒီကာကွယ်ရေးဦးစီးချုပ်စီမှာစတင်ဖို့ရှိတယ်အဲ့တော့အစီအစဉ်တော့ရှိပါတယ်နောက်ဆက်တွဲပေါ့တရားမျှတတယ်လို့မမြင်ဘူးပေါ့ဘာလို့ဆိုတော့လူတယောက်တရားတော်ကတနက်နဲ့ပြည်စီမတည်တဲ့လူတယောက်အမှုမှာလောက်ကျတဲ့ထောင်သားနည်းနည်းပြချတဲ့အပေါ်မှာကျွန်တော်တို့ကမျှတတယ်လို့တော့မမြင်ဘူးပေါ့
အသက်16နှစ်အရွယ်ကွန်ဆိုင်အောင်ဟာမြစ်ကြီးနားမြို့ကွန်ပျူတာတက္ကသိုလ်မှာတက်ရောက်နေတဲ့ကျောင်းသားတဦးပါပြီးခဲ့တဲ့နှစ်2016ခုနှစ်ဇွန်လ20ရက်နေ့ညကဖြစ်ပွားခဲ့တဲ့ဒီအမှုရဲ့သူတေဆုံးမှုဖြစ်စဉ်ဟာအာဏာပိုင်တွေဘက်ကထုတ်ပြန်မှုနဲ့ဒေသခံတွေရဲ့ပြောကြားချက်ကတော့တော်တော်လေးကွဲလွဲမှုတွေရှိခဲ့ပါတယ်။အခုအမှုကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလူတေမှုပုံမှန် 304 ကအရဆွဲချက်တင်အရေးယူခဲ့တာဖြစ်ပြီးတရားခံကိုလည်းတက်မတော်ကနေအပြီးပိုင်ထုတ်ပယ်လိုက်ပြီးဖြစ်တာကြောင့်အရက်ဖက်အကျဉ်းတော်မှအပြစ်ခံယူပွဲရှိနေပေမဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအသေးစိတ်သိရဖို့အတွက်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားပေးမဲ့သူမရှိခဲ့ပါဘူး။ကွန်ဆိုင်အောင်တိတ်ဆုံးမှုအပေါ်အဲ့ဒီချိန်ကတက်မတော်တည်င်းအမှန်ပြန်ကြားရေးအဖွဲ့ရဲ့တည်င်းထုတ်ပြန်ချက်အရာကတော့ဝိုင်းမော်ဘက်ကနေပြန်လာတဲ့အမျိုးသားအမျိုးသမီး၄ဦးကိုအမည်မသိရှိဦးကလိုက်လံလူရဲ့နှောက်ရက်တာမို့လမ်းတရမှာတာဝန်ကျနေတဲ့တက်မတော်သားတွေကကူညီခဲ့ရပြီးနှောက်ရက်သူတွေကဆောင်းဆိုင်ကတက်မတော်သားတွေကိုဆောင်းဆိုင်လုံထွေးတပ်ပုတ်စဉ်မတော်တဆကြီးထွက်ကတိတ်ဆုံးခဲ့ရတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ကွန်ဆိုင်အောင်ကတစ်ချိန်လုံးကအခြားဆောင်တဲ့တရဲကိုနှောက်ရက်တဲ့အမှုကိုကျူးလွန်ခဲ့ဘူးတယ်လို့ရဲတပ်ဖွဲ့ကအဲ့ဒီချိန်လုံးကထုတ်ပြန်ထားပါတယ်ဒီအပေါ်မှာကချင်ဒေသခံတွေကတော့ဒါဟာဥပဒေမမြောက်တဲ့တန်တရားရှိမှုတစ်ခုသာဖြစ်တယ်လို့ပြန်လည်ခြိပခဲ့ပြီးကချင်လူငယ်ကိုရည်ရွယ်တပ်ဖြတ်ခဲ့တာလို့စွပ်စွဲမှုတွေထိရှိခဲ့ပါတယ်အခုလက်ရှိအမှုစစ်ဆေးမှုနဲ့ပတ်သက်လို့ရှေ့နေဦးသိန်းတန်းဦးကတော့အခုလိုတုံ့သက်ပါတယ
်304ကြာကြီးကပေါ့ဆလေးလူကြီးကတနက်နေ့ကျလိုက်တာဘတော်ဆက်ဒီကွက်သွားတာလို့နော်ဒီတိုက်ကြည့်တာတော့အဲ့ဒါမျိုးအဲ့ဒီကောင်ကတော့မတော်စားတဲ့အဲ့ဒါကတော့တော်လေးကားတိတ်ကောင်ပွဲရတယ်အဲ့ဒီတော့လေးကားကြီးဆိုရင်တော့ညနေ3နာရီအများကြီးစားတော
့ဂွန်ဆဲရောင်အမှုနဲ့ပတ်သက်ပြီးအခုလိုတရားစီရင်ချက်ချမှတ်လိုက်ပြီမဲ့သူနဲ့အတူအပြစ်ကျူးလွန်ပါတယ်ဆိုတော့သူ့ရဲ့အပေါင်းအပါတွေကတော့အခုထိစစ်မေးနိုင်ခြင်းအရေးယူနိုင်ခြင်းမရှိသေးပါဘူးရှင်